တလေလုံးစစ်စင်ရေးစတင်လိုက်ကလေးကရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ကန်တွေကမြို့လုံးကျွတ်နီပါမြို့ကိုဆွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမှာလည်းမိုးပြဲဘက်မှာမကြာခဏပြစ်ခတ်တိုက်ခိုက်တန်းတွေရှိနေစေမို့လို့ဘေးအန္တရာယ်ကိုစိုးရိမ်တဲ့အတွက်နေရက်ကိုမပြောင်းနိုင်ကြသေးဘူးလို့မြို့ကန်တွေက VOA မြန်မာပိုင်းကိုပြောပါတယ်။တိုက်ပွဲကြောင့်မြို့ကန်အများစုကအသက်ဘေးကနေလွတ်အောင်လို့ရုတ်တရက်ထွက်ပြေးတိမ်းရှောင်ခဲ့ကြရတာမို့စားနပ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေလည်းသူတို့တယ်မသွားနိုင်ကြပါဘူး။တချို့စစ်ရှောင်တွေကတော့ချီးငားပြီးတော့စားတောက်နေရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်မြတစင်အောင်ပြောပြပေးပါမယ်
။ရှမ်းကင်နီဒေသမှာနိုမာ၁၇ရက်နေ့ကတလေလုံးစစ်စင်စားကလေးကလိုက်ကော်ဒီမော့ဆိုမိုးပြဲဖဲခုံစတဲ့မြို့တွေမှာရှိတဲ့စစ်ကောင်စီစစ်ဆေးဂိတ်တွေနဲ့တပ်စခန်းတွေကိုຫນွေတော်လိုင်းအင်အားစုတွေကတပြိုင်တည်းတိုက်ခိုက်သိမ်းယူပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တီလီလုံးစစ်စီတိုက်ပွဲတွေကြောင့်မိုးပြဲမြို့ကန်တွေတမျိုးလုံးနီးပါးအိုးအိမ်ဆွန့်ခွာပြီးတော့ဘေးလူရကိုတင်းရှောင်နေရတာမှာအခုချိန်ထိနေရမပြောင်းနိုင်ကြသေးဘူးလို့မြို့ကန်တဦးက VOA ကိုပြောပါတယ်
။တီလီလုံးစစ်စီတွေကစပြီးမှလည်းဒီနေရဆွန့်ခွာရတာပဲလေတိုက်ပွဲတွေကနေရအနားမြို့ပေါ်နေရနားချီတော့အခုချိန်ထိပြန်မလာသေးပါဘူး။မြို့လုံးကျချောင်းနေရတာပဲအခုတော့
မျိုးကံအများစုကအသက်ပေးလို့အောင်ချက်ချင်းဆိုသလိုပြေးလွှားလာကြရပြီးစားနပ်ရိက္ခာနဲ့အစားအသောက်တွေဘာပစ္စည်းမှမပါလာပါဘူးတချို့သူတွေကတော့ကိုယ်နဲ့ပါလာတဲ့စားနပ်ရိက္ခာတွေကိုမျှဝေစားတောက်ကြသလိုတချို့ကတော့ချင်းငါစားတောက်နေရပြီးတော့အခက်ကြုံနေရတဲ့အကြောင်းမျိုးကံတဦးကအခုလိုပြောပါတယ
်စားတောက်ရေးချင်းတွေကတော့ထုတ်သွားနိုင်တဲ့ဟာတွေပေါ့နော်စားတောက်ရတူပြောလို့ရမယ်ကိုယ်အရင်ကထွက်လာပါလာတမျှမပါလာလဲပါလာတဲ့လူကိုပြန်ရှိစားတာပေါ့အဲ့လိုပေါ့နော်ဒီကနေ့ပြည်လို့သူစီရလေဒီကနေ့ဖြစ်လာတဲ့ခါကျတော့ဒီစံစပါးကြီးမထုတ်သွားနိုင်တဲ့လူတွေအများကြီးတော့အရေးကြီးသူတွေပေါ့နော်အများကြီးမထုတ်သွားနိုင်လို့အများကြီးဒီတိုင်းပဲကုလူယုံပြီးနေရတာတွေများတော့ပေါ့နော
်စပီးဒုက္ခတွေတွေဟာနိစ္စရာဖဲခုံပင်လောင်ညောင်ရှိစတဲ့မျိုးတွေဘက်ကိုခိုးလုံသွားကြရပါတယ်ဖဲခုံမျိုးနဲ့အရှိပိုင်းကိုခိုးလုံသွားတဲ့နောက်ထပ်မိုးပြဲမျိုးကန်တူကလည်းချက်ချင်းပြေးလွှားလာရတဲ့အတွေ့ဘာပစ္စည်းမှပါမလာဘူးလို့ပြောပါတယ်သူတို့ခိုးလုံလာတဲ့နေရာမှာရွာကနေကျွေးမွေးတာကိုစားတောက်နေရတယ်လို့လည်းပြောပါတယ
်ကျွန်တော်တို့ကကိုလူရောပဲပြေးရတာပေါ့နော်မတည်နိုင်ဘူးချစ်ချင်းသွားကြတယ်ကြတော့မပါဘူးနော်ဒီကခံရှိတာလေးနဲ့ပဲဈေးပေါ်မှာခင်ဗျာလည်းလူပြန်အနန္တနဲ့ပဲဒီကခံဈေးဟာပဲပါနေရတယ
်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လောင်စာဆီနဲ့ကုန်စည်နှုန်းတွေအဆမတန်ကြီးမားပြီးတော့ပို့ပြီးတော့ခက်ခဲကြက်တဲလာမှာကိုစစ်ဆောင်တွေကစိုးရိမ်ပါတယ်
ဘယ်နေရာဝိတ်ဆောင်တော့ကျန်တာတော့ခက်ခဲရှိမှာပါကိုလူရုံနဲ့ဆက်လာတော့ဖိတာစုကနေခါကျတော့အဆင်ပြေတယ်နော်ကိုလည်းခြေသေးလေးကျတော့တကလောင်နဲ့တောင်းတဲ့တိုင်းပါကရှိရင်ဘယ်လိုထပ်ပြေဖို့ပါ냐ရှိခဲ့ရင်လည်းတော့မလဲအနေထားမျိုးရှိတော့ဘူးနော
်လာနေခြေရှောင်တိန်နေကြရတဲ့စစ်ပြေးဒုက္ခတွေတွေအတွက်လှူရမ်းမဲ့သူတွေကလည်းမရှိသလောက်နေပါတာကြောင့်အချင်းချင်းအဆင်ပြေသလိုမျှဝေစားတောက်ကြရပါတယ်။အစားအသောက်နေရာထိုင်ခင်းနဲ့အနွေးတွေစတဲ့အခက်ခဲအကြီးအကျယ်ကြုံနေရတာဖြစ်ပါတယ်။ဒါ့အပြင်မိုးပြဲလွိုက်ကောစတဲ့တိုက်ပွဲပြင်းထန်နေတဲ့နေရာဒေသတွေမှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးသတင်းအမှောင်ချခံနေရသလိုလမ်းပန်းဆက်သွယ်ရေးလည်းခက်ခဲနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်။